ဒီကနေ့ကျင်းပပြီးစီးသွားတဲ့ဩစတြေးလျအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးဒီအရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးကြဖို့ဒေါက်ဆန်းစစ်ကြည်ဘက်ကမြစ်တာရက်ခံခဲ့တယ်လို့သိရပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေအတွင်းမတူကွဲလွဲတဲ့ယူဆချက်တွေရှိနေပုံရပြီးအာဆီယံအသင်းအနေနဲ့ကတော့ဒီအရေးကိုဖိအားပေးပြီးအပြေထုတ်ပေးနိုင်မှာမဟုတ်ဘူးလို့လည်းအာဆီယံအလှည့်ကြဥက္ကဋ္ဌကပြောသွားပါတယ်အပြည့်စုံကိုတော့ကုသညွန်ဦးကတင်ပြမှာပ
ါဒီနေ့ကျင်းပခဲ့တဲ့ဩစတြေးလျအာဆီယံထိပ်သီးအစည်းအဝေးတွင်မှာဒေသတွင်းစိုးရိမ်မှုကြီးနေကြတဲ့မြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စနဲ့တရုတ်နိုင်ငံနဲ့ဂျပန်နဲ့အငင်းပွားမှုတွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းကရေဂျာရေးကိစ္စကိုလည်းအချင်းဆွေးနွေးခဲ့တယ်လို့သိရပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုဒီရေးကိစ္စကိုရှင်းလင်းပြခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘောကဒင်းလာရှင်းလင်းပွဲမှာပြောသွားပါတယ
် we discussed the situation in Rakhine State at considerable length today and
ဒီမှာလည်းအခြေအနေကိုကျွန်တော်အချင်းစောယူပြီးဒီနေ့ဆွေးနွေးခဲ့ကြပါတယ်ခေါင်းဆောင်စုကြည်ကိုယ်တိုင်ကလည်းအချင်းယူပြီးပြည့်ပြည့်စုံစုံရှင်းလင်းပြောပြပါတယ်အစည်းအဝေးကျင်းပနေစဉ်အတွင်းအပြင်မှာတော့ဒီအာဆီယံခေါင်းဆောင်ချုပ်ကိုကန့်ကွက်ဆန္ဒပြမှုတွေရှိရမှာရွန်ကြီးရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလည်းဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပါတယ်။အစည်းအဝေးတယောက်တည်းမလေးရှားဝန်ကြီးချုပ်နဂျစ်ရာဇက်ကတော့ရွန်ကြီးဒုက္ခတွေရေးကိစ္စဟာဒေသအတွင်းကိုပါချင်းချောက်လာတာမဟုတ်လို့ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးတက်တက်မဟုတ်တော့ဘူးလို့ပြောသွားပါတယ်။အစည်းအဝေးရဲ့ရလဒ်အဖြစ်ရောအစည်းအဝေးရဲ့ပူရဲထုတ်ပြန်ချက်ဖြစ်တဲ့ဆစ်နီပြည်နယ်ဆက်လမ်းမှာပါမြန်မာနိုင်ငံနဲ့ပတ်သက်လို့တစုံတရာကြီးညာပြောဆိုတာမျိုးမရှိခဲ့ပါဘူး။ဒါနဲ့ဒီရခိုင်မြောက်ပိုင်းပြည်ပခါကြောင့်ထပ်ပြေးကြတဲ့ဒုက္ခတွေတွေကိုလူသားချင်းစာနာမှုအကူအညီတွေပေးသွားဖို့ခေါင်းဆောင်တွေကမှတော့သဘောထားရှိခဲ့ကြပါတယ်။ရခိုင်ပြည်နယ်ကလူသားချက်တိမှုချက်တဲကြီးကိုဘယ်လိုမျိုးအကောင်းဆုံးဖြစ်ရှင်းနိုင်မလဲဆိုတာကိုအပြုသဘောချဉ်းကပ်ခဲ့ကြတယ်လို့ဩစတြေးလျဝန်ကြီးချုပ်ကဒင်းလာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်
။ It's a very complex problem. She seeks support from ASEAN and other nations.To provide help with from a humanitarian and capacity building
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာကူညီမှုနဲ့လူစွာတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါက်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်အခုလိုပြဿနာဖြစ်နေတာတွေနဲ့ရှေ့ပြောင်းဒုက္ခတွေတွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်လူသားရည်တည်မှုဆိုင်ရာအကြက်တဲဘေးဒုက္ခကြီးကိုဘယ်လိုမျိုးငင်းငင်းချမ်းချမ်းနဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရည်မှန်းချက်ပါ
ပူတဲ့သင်းစာရှင်းလင်းပွဲမှာပဲအာဆီယံအလှည့်ကြဥက္ကဋ္ဌတောင်းယူထားတဲ့စင်ကာပူကြီးချုပ်လီရှုံလုံကတော့ရခိုင်ပြည်ထနာကိုမြမအိမ်ကြီးချင်းအာဆီယံနိုင်ငံတွေအနေနဲ့ဆွေးနွေးပွဲဖြစ်နေကြပြီမဲ့အာဆီယံနိုင်ငံအနေနဲ့အာဆီယံအနေနဲ့ကတော့ဒီပြည်ထနာရလက်ထွက်လာအောင်လို့ဖိအားပေးတာမျိုးလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်ဩစတြေးလျရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကတော့ဂရင်းမီဒီယာတွေကိုတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူးသူအနေနဲ့အခုတင်လာနေမှာတော့ဩစတြေးလျဝန်ကြီးချုပ်နဲ့တရားကြည့်ဆောင်ဖို့ရှိနေပြီးတော့ဩစတြေးလျဝန်ကြီးချုပ်ဘက်ကရွန်ဂျာဒုက္ခတွေတွေရေးကိစ္စကိုထပ်မံဆွေးနွေးပွဲရရှိပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာဒီအာဆာလက်နက်ကိုင်ဖွဲ့ရဲ့ကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်လူမျိုးရေးတပ်ဖွဲ့တွေရဲ့နေနေရှင်လင်းရေးဆောင်ရွက်မှာလူခွေချိုးဖောက်မှုတွေရှိခဲ့ပြီးဒီစစ်စီရင်နောက်ဆက်တွဲရွန်ဂျာဒုက္ခတွေတင်ကနန်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။မြန်မာနိုင်ငံဘက်ကဒီဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်ခေါ်မယ်လို့ဆိုနေပြီးမဲ့ဒုက္ခသည်တွေပြန်လက်ခံနေရချထားရင်အစီအစဉ်ကတော့လက်တွေ့ဖြစ်နိုင်ချေနေပါသေးတယ်။ဒီဖြစ်ရပ်တွေပေါ်မှာလူခွင့်ချိုးပေါက်တဲ့တောင်းရှိတွေကိုရေးရွတ်ပြစ်ပြီးဖို့အတွက်နိုင်ငံတကာမှာတိုက်တွန်းမှုတွေနိုင်ငံတကာမှာတိုက်တွန်းမှုတွေရှိနေတယ်လို့အာဆီယံလိုမျိုးမြန်မာအိမ်ကြီးချင်းအများစုကတော့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးရဖို့ပဲပို့ပြီးတော့စောင့်ပြီးပြောဆိုလုပ်ကိုင်နေကြတာတွေ့ရပါတယ်ခင်ဗျ။